အခုဆက်ပြီးတော့ည10:00အထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုံးလွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့ဒိုင်ယိုလီလိုင်းစီစီကိုနားဆင်ကြအောင်ပါစီစဉ်ထုံးလွှင့်မှုကိုရနိုင်တဲ့မဲ့ဧသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညဒိုင်ယိုလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါရှင်စနေညဒိုင်ယိုလီလိုင်းအစီအစဉ်ကကြိုဆိုပါတယ်ဒီညပိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာတွေကတော့ကြီးညာထားပြီးဖြစ်တဲ့တိုင်းဒီဒေါ်အောင်ဆန်းစုကြည် NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီဒေါ်အောင်ဆန်းစုကြည်နဲ့အစိုးရတည်းရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရဲ့ရှင်ပင်နိုင်ဆွေးနွေးဖို့ဒီပညာရှင်တွေကိုလည်းဖိတ်ခေါ်ထားပါတယ်ပင်နိုင်ဆွေးနွေးမဲ့သူတွေကတယောက်ကတော့ဥယျာထွတ်ဖြစ်ပါတယ်ဥယျာထွတ်ကပြန်ကြားရေးဝန်ကြီးဟောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိစင်ကူနိုင်ငံမှာရှိနေတဲ့အရှေ့တောင်အာရှလေးလာရေးဌာနမှာမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အစာရန်ပြုစုနေသူဖြစ်ပါတယ်ဥယျာထွတ်မင်္ဂလာပါကြားရပါလားရှင်ဥယျာထွတ်ကြားရပါလား
ကြားပါတ
ယ်ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်စင်ကူမှာည7နာရီလဲထိုးပေးပြီးတော့ဒီညအထိတောင်းပြီးတော့ပါဝင်ပြီးတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်ရှင်နောက်ဒီဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတယောက်ကတော့အများနဲ့ကျမတို့ VOA ကနေပြီးတော့အင်တာဗျူးတွေလုပ်နေကြနိုင်ငံရေးအကဲခက်ဥအောင်သူငယ်ဖြစ်ပါတယ်ဥအောင်သူငယ်ကြားရပါလား
ဟုတ်ကဲ့ကျွန်တော်ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဥအောင်သူငယ်ကျေးဇူးတင်ပါတယ်နောက်ထပ်ဝင်ရောက်ပြီးတော့ဆွေးနွေးပေးမယ့်နိုင်ငံရေးလေးလာသုံးသက်သူဖြစ်တဲ့ဦးတင်းဆွေရောလေးလိုင်းပေါ်မှာရောက်ပါပြီလားရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါတယ်ခင်ဗျ
ာဦးတင်းဆွေကတော့လော်လော်ကျယ်အမေရိကန်ပြည်သူအခြေစိုက်ဖြစ်ပြီးတော့1990ပြည့်ဟိုပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်ရှင်ပြီးတော့ဒီဆွေးနွေးဖို့လမ်းပြီးတော့တယ်လီဖုန်းနံပါတ်ပို့ထားတဲ့သူတွေကိုလည်းကျွန်တော်တို့ထုတ်လို့ရမှုကိုရန်နိုင်ကဆက်သွယ်နေပြီဖြစ်ပါတယ်အီးမေးလ်နဲ့ပို့ရတဲ့သောရရှင်ရဲ့စာတွေကိုလည်းဖတ်ကြားပေးသွားမှာဖြစ်ပါတယ်ကြည့်တော့ဒီမြန်မာနိုင်ငံလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုတော့ပထမဆုံးဥယျာထုတ်ကိုနည်းနည်းသုံးသပ်ဟိုပေးစေချင်ပါတယ်ဥယျာထုတ်ဒီဥယျာထုတ်ကအရင်အစိုးရဥသိမ်းဆိုင်အစိုးရလက်ထက်မှာလည်းဝင်ကြီးနေရတဲ့တာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့အဲဒီတော့ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒကအခုဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ဘာများကွာခြားပါလဲသုံးသပ်ပေးပါရှင်
မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတော့1948ခုနှစ်လွတ်လပ်ရေးရတဲ့ချိန်ကနေစပြီးတော့အစဉ်အဆက်ကျင့်သုံးခဲ့တဲ့ဗမလိုက်နိုင်ငံသားရေးမူဝါဒပါပဲစီကြောင်းကြောင်းလဲမှုတော့မရှိဘူးသို့တော့အဲ့ဗမလိုက်နိုင်ငံသားရေးမူဝါဒကိုအကောင့်ထဲဖော်တဲ့ချင်းကပ်ပုံနီလန်နီးပြူဟာမှာတော့ပုံကိုရေးပေါ်မူဒီလိုမှကွဲပြားခြားနားမှုရှိတယ်လို့ပြောပြပါတယ်မြတ်
ဟုတ်ကဲ့ဟိုဥပမာတစ်ခုလောက်ပြောပြပါရှင
်အဓိကတော့ဗျာကျွန်တော်တို့ဥသိမ်းစိန်လက်ထက်ကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့အခါမှာဥသိမ်းစိန်ရဲ့နိုင်ငံတကာအပေါ်မှာဩဇာပုဂ္ဂိုလ်ရေးရဩဇာတက်ရောက်မှုကနည်းတာပေါ့အဲ့တော့ကျွန်တော်တို့က institution ကိုပဲအခြေခံပြီးတော့ကျွန်တော်တို့ကလုပ်ရတယ်ဒေါ်ဆန်းစုတီကျတော့သူအတိုက်ခံဘဝမှာနေခဲ့ရတဲ့အချိန်ကာလမှာရရှိခဲ့တဲ့အချိန်ပေါ်ကြော်ကြားမှုကြောင့်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာ institution ကိုအခြေခံတာတဲ့သူ့ရဲ့ပုဂ္ဂိုလ်ရေးအချိန်ဟာကိုအခြေခံပြီးတော့လုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါတော့အဓိကကွာခြားချက်ပေါ့
ဟုတ်ကဲ့ဥအောင်သူငယ်ကိုဒီမှာမေးချင်ပါတယ်ဥအောင်သူငယ်ဟိုဒီဟိုအရင်အစိုးရတွေလက်ထက်ကဒီမြန်မာနိုင်ငံရဲ့နိုင်ငံသားတိုင်းပြည်တွေနဲ့ဆက်ဆံရင်းနဲ့အခုဒီအစိုးရလက်ထက်မှာဒီခုနကဥရဲထုတ်ပြောသွားသလိုဆိုရင်တော့ဒေါ်အောင်ဆန်းစုကြည်ကိုလည်းနိုင်ငံတကာပို့ပြီးတော့ရင်းနှီးကဟိုသဘောကျထားပြီးသားဖြစ်တဲ့အနေအထားမှာဒီအခုလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒအကြောင်းပေါ့နော်မြန်မာနိုင်ငံကနိုင်ငံသားတိုင်းပြည်တွေနဲ့ပို့ပြီးတော့နှိကက်မှုဖြစ်လာပါလားဘယ်လိုထင်ပါလဲရှင်
ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကြည့်တဲ့အခါပုံမှန်41 42မှာရှိပါတယ်ဆိုတော့ကျွန်တော်နိုင်ငံကဟိုလွတ်လပ်၍ဟိုတက်ချွတ်သောဗမလိုက်ဒီလိုအခြေအနေမျိုးပေါ့ဗျာဆိုတော့နိုင်ငံရေးမူဝါဒကိုကျင့်သုံးမယ်ဆိုတဲ့ဟာမျိုးရှိပါတယ်အဲ့တော့တက်လာတဲ့အစိုးရတိုင်းကဒီဖွဲ့စည်းပုံအခြေခံဥပဒေကိုသိကျော်ပြီးတော့အများကြီးလှုပ်လို့ရတဲ့အနေအထားမျိုးမရှိပါဘူးဆိုတော့ဒါပေမဲ့လည်းတက်လာတဲ့အစိုးရကခုနပြောတဲ့ချင်းကပ်ပုံမှာတော့တချို့အစိုးရတစ်ခုနဲ့တစ်ခုမတူကွဲပြားပြီးတော့ဟိုလုံနိုင်တဲ့အခြေအမျိုးရှိပါတယ်ဆိုတော့ဒီအနေအထားမှာပြန်ကြည့်တဲ့ခါကျတော့ကျွန်တော်တို့အထူးသဖြင့်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကျွန်တော်တို့ဟိုတက်လာပြီးတဲ့အခါမှာပြောတဲ့ကိစ္စရှိပါတယ်ဒီပြည်သူလူထုကိုအခြေခံတဲ့ကျွန်တော်တို့နိုင်ငံသားရေးမူဝါဒပေါ့ဒီ People Center Diplomacy ဆိုတဲ့ဟာမျိုးပြောတာရှိပါတယ်ဒါပေမဲ့လက်တွေ့အကောင့်ထဲဖော်မှုအပိုင်းမှာတော့ဒီလိုအနေအထားမျိုးလဲကျွန်တော်တို့ထူးထူးခြားခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကြတော့ပြောမယ်ဆိုလို့ရှိရင်တော့ဒီလက်ရှိအစိုးရအနေနဲ့လည်းအရင်သတ်မှတ်ထားတဲ့အတိုင်းပဲလွတ်လပ်တက်ကြွ၍ဗမလိုက်သောနိုင်ငံရေးမူဝါဒဆိုတော့ဒီပုံစံအတိုင်းပဲဆက်သွားရတဲ့အနေအထားမျိုးရှိပါတယ်
ဟုတ်ကဲ့ရှင်တုံ့ပြန်ပေးတာကျေးဇူးတင်ပါတယ်ဟိုဆိုမြန်မာနဲ့ဒီအဓိကပေါ့နော်အဲကမ္ဘာ့အင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့ American နဲ့ဆက်ဆက်ရေးကိုပထမဆုံးဆွေးနွေးရေးတင်ပါတယ်ရှင်ဒီနေရာမှာဒီ American အစိုးရတက်တက်လာပြီးကတည်းကပေါ့နော် American အစိုးရကလည်းသူ့ရဲ့ဒီဟိုပြည်တွင်းကိစ္စရေးနောက်ပြီးတော့ရှေ့အလဲပိုင်းနောက်ပြီးတော့မြောက်ကိုရီးယားကိစ္စရာတွေနဲ့ရှုပ်နေတော့မြန်မာနိုင်ငံဘက်ကိုတိတ်ပြောဟိုဥစားတိတ်ပြောအာရုံမဆိုင်နိုင်ဘူးလို့မျိုးဖြစ်နေတာတွေ့ရပါတယ်ဟိုလွန်ခဲ့တဲ့ဒီမေလ5ရက်နေ့တုန်းကမှအဲအမေရိကန်ဒီနိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးဌာနဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတော့ဒီအမေရိကန်နဲ့မြန်မာနိုင်ငံသားဆက်ဆံရေးကအလွန်ကိုကောင်းနေတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြောချင်ပါတယ်ဆိုတော့ပြောကြားချက်မျိုးတော့လုပ်ခဲ့ပါတယ်တခြားဟိုထူးထူးခြားခြားတော့ဘာမှဒီအမေရိကန်အစိုးရဒီရမူဝါဒနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားလာတာမျိုးကလည်းမတွေ့ရသေးပါဘူးဒီတော့ဟိုဒီအစိုးရတဲ့လက်ထက်ကြတော့မှအမေရိကန်နဲ့မြန်မာရဲ့ဟိုဆက်ဆံရေးနည်းနည်းလေးဟိုသွေးအေးနေတယ်လို့ယူဆပါလားဘာကြောင့်မှလဲအဲ့ရနေအကျိုးဆက်ဘယ်လိုများဖြစ်လာနိုင်မှလဲဦးတင့်ဆွေသုံးသပ်ပေးပါရှင်ဒေါက်တာတင့်ဆွေသုံးသပ်ပေးပါ
အော်နိုင်ငံတကာဆက်ဆံရေးဆိုတာအပြန်အလှန်သဘောပေါ့။အော်ကိုယ့်ဘက်ကလည်းလို့ဟိုကိုယ့်ဥစားပေးမှုနဲ့တခြားဘက်ကလည်းတခြားဥစားပေးမှုအပြန်အလှန်ဖြစ်ကြပါလေ။အဲ့တော့အမေရိကန်နဲ့ပမာဏနိုင်ငံကိုပြောရရင်အမေရိကန်နိုင်ငံကခုနပြောသလိုမှတ်ပါတယ်။တက်လာတဲ့ဆိုတာတက်ကသူ့ရဲ့ဥစားပေးမှုတွေဟာဒီဒေါ်လာဖတ်တဲ့ပုံစံအတိုင်းပဲပေါ့။အဲသူကတခြားတကယ်အကြီးကြီးမားမားကိစ္စတွေကိုပြောဆိုလုပ်ကန်နေတဲ့ကာလပါဒါပေမဲ့အမေရိကန်နဲ့ပမာနိုင်ငံဆက်ဆက်ရေးဟာသမ္မတဥသိမ်းချိန်တက်တဲ့ကစပြီးတော့ပြောင်းလာတယ်ဒေါ်အောင်ဆောင်စုကြည်တက်လာတော့ပို့ပြီးတော့ဟိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုကပို့ရှိလာတယ်လို့ကျွန်တော်ယူဆတယ်တနည်းအားဖြင့်ပြောင်းမသွားဘူးလို့ကျွန်တော်ယူဆတယ်နောက်တစ်ခါတကယ်လို့မနက်ငယ်ကပဲအမေရိကန်နိုင်ငံနဲ့ပတ်သက်တဲ့ရယူလို့တဲ့အကူအညီဖြစ်ဖြစ်စရတဲ့လိုချင်လေအမေရိကန်ဒီနေ့တက်တဲ့သမ္မတလည်းနှောင့်နှေးမှာမဟုတ်ဘူးအဲအရင်လိုပဲဟိုဆက်လက်ကူညီသွားမယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်ဟိုအေးနေတဲ့ဆိုတာကတည်င်းပေါ်မှာပေါ်လာတဲ့ဆက်လက်လေးတော့ပဲဖြစ်ပြီးတော့တကယ်တမ်းလိုအပ်လို့ရှိရင်အမေရိကန်နိုင်ငံဟာမြန်မာနိုင်ငံရဲ့အဲဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့အကူအညီတွေကိုပို့ပြီးတတ်တာပါပေးနိုင်တဲ့အနေဒါရှိတယ်လို့ကျွန်တော်ကပြီးသဘောမြင်ပါတယ်ခင
်ဗျဟုတ်ကဲ့ဟိုဦးတန်းဟိုဒေါက်တာတင့်ဆွေတုံ့တက်ပေးရကျေးဇူးတင်ပါတယ်ကျွန်မဟိုဆွေးနွေးဝင်ပြီးတော့ဆွေးနွေးမဲ့ email တွေကလူတွေရောများတာမလို့တို့ရဲ့စာလေးတွေကိုအရင်ဦးဆုံးဖော်ပြပေးပါဦးမယ်ကိုအောင်လွင်ဦးပထမဦးဆုံးဦးထွန်းမြင့်ကိုထွန်းမြင့်ရဲ့စာလေးကိုဖတ်ပြပေးပါရှင်သူမေးချင်တာလေးရောဝင်ပြီးတော့ဆွေးနွေးချင်တာလေးရော
ဟုတ်ကဲ့သူကတော့ဒေါ်ဆက်စုကြည်နိုင်ငံခြားရေးမူဝါဒကိုကြည့်မယ်ဆိုရင်ဗမ်လိုက်တဲ့မူဝါဒကိုကျင့်သုံးတယ်လို့ဆိုနိုင်ပါတယ်ရခိုင်အစိုးရလက်ထက်ကနိုင်ငံခြားတိုင်းပြည်များအမြင်မချင်မှုတွေတားဆီးပိတ်ပင်မှုတွေရောနေလောက်အများစွာလှုံ့ဆော်နိုင်ခဲ့ပါတယ်နောက်တစ်ချက်ကဒေါ်ဆုအနေဖြင့်မိမိအစိုးရလက်ထက်မှာတိုင်းပြည်ကိုပွင့်လင်းမြင်သာမှုနဲ့အုပ်ချုပ်ရေးရှိကြောင်းနဲ့ဒီမိုကရေစီကိုရှောင်လန်းနေကြောင်းပြတ်သားလူသိဆန္ဒလည်းရှိပုံရပါတယ်စစ်စာမှာကဒီမှာနိုင်ငံနဲ့နိုင်ငံခြားတိုင်းပြည်များရဲ့ဆက်ဆံရေးပါအထူးသဖြင့်အိန္ဒိယနိုင်ငံဖြစ်တဲ့တရုတ်မြန်မာဆက်ဆံရေးကိုဦးစားပေးစဉ်းစားဖို့လိုပါတယ်ဒီနိုင်ငံအစိုးရအနေနဲ့မြန်မာဆွေကအနောက်နိုင်ငံတွေနဲ့ရင်းနှီးနှီးဆက်ဆံတာကိုမလိုလားတဲ့သဘောမှရှိနေပါတယ်။ထို့သဖြင့်အမေရိကန်နဲ့ဂျပန်နိုင်ငံတွေဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးမှာပါလာမှာကိုအကြောက်ဆုံးပါ။ဒါဆိုအနေနဲ့မြေသိနိုင်ငံကိုဦးစားပေးဆက်ဆံရမလဲဆိုတော့စောင့်ကြည့်ရမယ့်အရေးဖြစ်နေပါတယ်။တရုတ်ကလည်းစီးပွားရေးနိုင်ငံရေးအရာပြစ်ပယ်လို့မရတယ်လို့အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်မဖြစ်မနေဆက်ဆံရမယ့်သဘောမှရှိနေပါတယ်။ထို့သဖြင့်မြန်မာပြည်ရဲ့ပြည်တွင်းညီညွတ်ရေးမှာတရုတ်ပြည်ကတနည်းတစ်ပုံလွှမ်းမိုးလျက်ရှိနေတယ်ဆိုတာကိုအားလုံးသိပြီးသားဖြစ်ပါတယ်။တခြားနိုင်ငံတွေထက်တရုတ်ဆိုတာကမြန်မာပြည်ရဲ့ညီညွတ်ရေးကိုပိုပြီးအလေးထားပါတယ်။တခြားနိုင်ငံတွေထက်မြန်မာပြည်ရဲ့အနာဂတ်ပိုပြီးခမန်းနိုင်သူလည်းဖြစ်အနည်းကစောင့်ကြည့်သူလည်းဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆုအနေနဲ့နိုင်ငံခြားရေးကိုကန့်ကွက်တဲ့နေရာမှာမြန်မာနိုင်ငံရဲ့လိုအပ်ချက်အရပြည်လည်ပြောင်းလဲသဘောထားရှိရမှာဖြစ်ပါတယ်။နိုင်ငံခြားဆက်ဆံရေးကိုကောင်းမွန်စွာကန့်ကွက်အသုံးချမှလည်းတိုင်းပြည်တွေအကျိုးရှိမှာဖြစ်ပါတယ်။သို့မဟုတ်ပါကနိုင်ငံကြီးရဲ့ချားမှညက်ပြီးပြည်ရေးဆရာလည်းမချုံရင်းမဲ့ဆီရီးယားလိုကိုလံဘီယာတို့လိုပြည်ပကဝင်ရောက်ဆက်ပက်လာရင်ငင်းငယ်ရေးကလည်းဒီတဲ့မကအလံဝေးသွားနိုင်ပါတယ်ဆိုပြီးသူကရေးထားပါတယ်ခင်ဗျဟု
တ်ကဲ့ဒါဟိုကိုထွန်းမြင့်ဝင်ပြီးတော့ screen ထားတာဖတ်ပေးရကျေးဇူးတင်ပါတယ်ကောင်းလွန်ကြီးဟိုဥလားမြင့်တရင်မျိုးကဥလားမြင့်ဝင်ပြီးတော့ screen ထားတာလို့လည်းဤဖတ်ပြပေးပါအောင်နော
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တည်ဆဲနိုင်ငံခြားရေးမူဝါဒလွတ်လပ်ရေးခေတ်တခြားအစဉ်ဆက်ကျင့်သုံးခဲ့တဲ့ကြားကနေဗမ်မလိုက်မူကိုဆက်လက်ကင်ဆွဲနေစေဖြစ်ပါသည်အကောင့်ထဲပေါ်တဲ့အနာဂတ်နိုင်ငံခြားရေးမူဝါဒအစ်စရေးစင်ကာပူတို့ ဒီနိုင်ငံကြီးမူဝါဒကိုချိန်မဆွေးဗမလက်တဲ့မူဝါဒကိုချိန်မဆွေးဘမ်းလိုက်တဲ့မူဝါဒကိုတီစဲနိုင်ငံကြီးမူဝါဒလွတ်လပ်ရေးခေတ်တခြားအစလို့ရှိရင်ကျွန်တော်တို့နိုင်ငံကြီးတွေနဲ့တွဲလဲတွဲခွဲလဲခွဲနိုင်သည့်မိမိခြေထောက်ပေါ်ရပ်တည်သည့်နိုင်ငံကြီးမူဝါဒများချနိုင်သည့်အစဉ်ရောက်နေပါပြီ Third World မှာ First World
အစ်နိုင်ငံကြီးမူဝါဒချမှတ်နိုင်ပါမယ်ဆိုပြီးတော့သူကရေးသားထားပါပါဟုတ်ကဲ့ဒါတရရမျိုးကဥလာမြင့်မှာဒီမှာဆွေးနွေးသွားသူနှစ်ယောက်လုံးကကိုထွန်းမြင့်ကဆိုရင်မြန်မာနိုင်ငံရဲ့လိုအပ်ချက်ရပြင်လွှဲပြောင်းလွှဲရေးသဘောထားရှိရမှာဖြစ်တယ်လို့ပြောသွားပြီးတော့ဒီတရရမျိုးကဥလာမြင့်ကတော့ဒီနိုင်ငံကြီးများနဲ့တွဲလဲတွဲခွဲလဲခွဲနိုင်တဲ့မိမိခြေထောက်ပေါ်ရပ်တည်နိုင်တဲ့နိုင်င
ရေးထားတာကလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားဘက်မလိုက်နိုင်ငံခြားမူဝါဒလို့ရေးထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဘက်မလိုက်ဘူးဆိုရင်ဘယ်အောင်မှမဆုံးဖြတ်ဘဲနဲ့ခြံစည်းရိုးကိုခွာထိုင်နေတာမဟုတ်ပါဘူးခြေနေပေါ်မူတည်လို့နိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံတကာစံနှုန်းတွေပေါ်မူတည်လို့မှကျွန်တော်တို့ဒီလိုအပ်လို့ရှိရင်ကျွန်တော်တို့ဒီဟာလာတစ်ဖက်ကိုရက်တီကောင်ရက်တီရမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ဒီပြောင်းလဲပြင်နေဆိုတာကခုနပြောတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကလွတ်လပ်ပြီးတက်ကြွတယ်ဆိုတဲ့ဖွင့်ဆိုချက်မှာကပါသားပြီးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒီတိုင်းမှကျင့်သုံးရမှာပ
ါဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဆိုတော့အခုဆက်ပြီးတော့ဒီမှာဒီမြန်မာဒီအစိုးရတရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ရင်ဒီဥရောပသမဂ္ဂနဲ့ဟိုသူတို့ဆက်ဆံရေးအကြောင်းနည်းနည်းအဲ့ဘက်ကိုလည်းလှည့်ကြပါတယ်ဒီလူ့ခွင့်ရေးကောင်စီမှာမြန်မာနိုင်ငံဒီလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆုံးဖြတ်ချက်ထွက်တာမျိုးကိုဒီမဖြစ်စေချင်ဘူးဆိုပြီးတော့မြန်မာလက်ရှိအစိုးရကပြောဆိုလှုံ့ဆော်ခဲ့တာရှိပေမဲ့လည်းဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာဆုံးဖြတ်ချက်မှုကြောင့်ဒီကတင်လိုက်ပါတယ်ပြီးတော့ဒီ American ပါဝင်ဒီဟိုအနောက်နိုင်ငံအများစုကထောက်ခံတယ်တရုတ်ရုရှားကဟိုဂျာမနီနိုင်ငံနဲ့အနေနဲ့နေခဲ့တယ်ဒါရီဖြစ်သွားလို့အခုဒေါအောင်ဆန်းစုကြည်ကဥရောပခီးစင်မှာသွားပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးဥရောပနိုင်ငံတွေနဲ့ဆွေးနွေးရလို့ယူဆရပါတယ်အဲ့တော့ဒီဥရောပနိုင်ငံ EU ဘက်ကတကယ်တမ်းဒေါအောင်ဆန်းစုကြည်ပြန်ပြီးတော့ဖြောင်းပြနိုင်ခဲ့တယ်လို့ယူဆပါလားဦးအောင်သူငင်းသုံးသပ်ပေးပါရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဒီပလိုမစီလို့ခေါ်တဲ့စံတမရေးကိစ္စတွေပြန်ကြည့်ရင်ပေါ့နော်ဆိုတော့သူတို့ပြောတာက maximization of national interest ပေါ့အဲ့တော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဒါကိုကျွန်တော်တို့အများဆုံးဘယ်လောက်ထိရအောင်ချက်ထွင်နိုင်မလဲဆိုတဲ့ကိစ္စတွေပေါ့မူကြည့်ပါတယ်ဆိုတော့အဲ့တော့တော့အခုလက်ရှိတက်လာတဲ့ NLD အစိုးရအနေထားကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာကိုသူတို့ကဘယ်လိုအဓိပ္ပာယ်ဖွင့်ဆိုထားသလဲပေါ့ဆိုတော့ဒီကိစ္စပေါ်မူတည်ပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကဒီအမျိုးသားအကျိုးစီးပွားကိုဘယ်လောက်ထိအတိုင်းတာပြီးချက်ထွင်နိုင်မလဲဆိုတဲ့ပြဿနာရှိပါတယ်အဲ့တော့ခုနအစိုးပိုင်းကကျွန်တော်ဆွေးနွေးချက်တွေမှာလည်းကြားပါတယ် small country လို့ခေါ်တဲ့ကျွန်တော်တို့နိုင်ငံကအင်အားလဲငယ်တယ်သိပ်ပြီးတော့လဲဩဇာလဲသိပ်မထီရောက်တဲ့နိုင်ငံမျိုးပေါ့ဆိုတော့ဒီအနေအထားမျိုးမှာကျွန်တော်တို့ကသိပ်ပြီးတော့များများဆဆတော့လုပ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်တို့အနေအထားကခုနပြောတဲ့ဥရောပနိုင်ငံတွေပဲဦးခီးလှဲတယ်အဲ့ဒီအချိန်မှာဘာရနိုင်တယ်လဲပေါ့ဆိုတော့ဒီနေသားမှာတော့နိုင်ငံတကာအကူအညီတချို့ရနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံပေါ်စာနာမှုတချို့ရနိုင်ပါတယ်ဆိုတော့ဒီထက်ပိုပြီးတော့တိတ်ထူးထူးခြားခြားရနိုင်တဲ့အနေအထားမဟုတ်ဘူးလို့တော့ကျွန်တော်ယူဆပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ရဲ့လက်ရှိအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစမ်းဖတ်ထားပြီးတော့အခါကျတော့မှကျွန်တော်တို့ဘယ်လောက်ထိချက်ထွင်နိုင်မလဲဆိုတာဒါစဉ်းစားဖို့လည်းလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်သုံးကြီးသုံးသက်ပေးရကျေးဇူးတင်ပါတယ်ဟိုအခုဆွေးနွေးကန်းကတဝက်လဲကျိုးပြီဆိုတော့ကျမတို့ဒီဟိုအခုဆွေးနွေးဖို့လေးလိုင်းပေါ်မှာစောင့်နေတဲ့တော်ရရှင်တွေကိုကျမဖိတ်ခေါ်ချင်ပါတယ်ပထမဦးဆုံး wondering ကဦးချင်းမြင့်လေးလိုင်းပေါ်မှာရှိနေပါလားရှင
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နောက်ပြီးတော့ဒီအခုပြည်နိုင်ဆွေးနွေးရဲ့ပညာရှင်တွေလဲလေးလိုင်းပေါ်မှာရှိနေတယ်ဆိုတော့တို့ကိုလည်းတိုက်ရိုက်မေးခွန်းတွေမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကျမကျွန်တော်တို့ဟိုနိုင်ငံများဆက်ဆံရေးမူဝါဒဆိုတာလေကျွန်တော်တို့ဟိုဟာနိုင်ငံတည်းတည်းမှရှိကြတယ်လေ။နောက်ပြီးတော့အဲ့ဒါလည်းဆိုတော့နိုင်ငံတည်းတည်းရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဆက်ဆံရတာဆိုတော့လေအဲ့မူဝါဒလေးချမှတ်တာဆိုတော့ကျွန်တော်တို့ကလေဟိုဘလို့တွေ့လဲဆိုတော့ကျွန်တော်နားလေတော့ပြောရင်ချမှတ်ရဲ့ဟိုနိုင်ငံများလွတ်လပ်ရေးတက်ကြတဲ့နိုင်ငံသားရေးမူဝါဒဆိုတော့ဥနေဝင်လက်ထက်ကလည်းရှိခဲ့တာပဲလေ။ဒါပေမဲ့ကျွန်တော်တို့ဒီဟိုကျွန်တော်တို့88ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့စစ်တပ်အစိုးရပိုင်းစစ်တပ်ဆိုရအထုတဲ့အချိန်ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံဟို PR ရေမျိုးမျိုးနဲ့ကြုံရတယ်လေအဲ့ဒီကနေပြီးကျွန်တော်တို့ဒီဒီမိုကရေစီတက်လန်းတဲ့အခါကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်သားကျွန်တော်၄ပုံတစ်ပုံနဲ့ကျွန်တော်၄ပုံသုံးပုံကအယတအစိုးရဒီလိုတည်ဆောက်တဲ့အခါကျတော့ဒါ2008ဖွဲ့စည်းပုံအခြေခံဥပဒေအရခုနလိုကျွန်တော်တို့ဟိုဘာလုံးဝမပြည့်ပြင်သေးဘူးဒီ၄ပုံတစ်ပုံကပါသေးတယ်ဆိုရင်ကျွန်တော်တို့လက်ရှိအစိုးရ energi semua le, nengenya ini buat apa? Tujuh siwa, tujuh siwa, jenaruh di tanya-tanya ni lekai ni kan nengenya, policy dia jenaruh apa? Oh, kiri wawa tu, panen di melu macam macam.
Okay, dah dah di wenyang belasunir dia di wenyang usi ni ni mah. Oh, khusus belo di saya belo pulai dora sendiri ada dua lor. Kita Jepang, Jepang gua yang ni gua memang cipai, gua memang belasunir tau gua yang ni papiya belasian.
Engkau dah mungkin bego langsung suci, ubah kisah dan belajar jadi ko tunda cime soye. Jemaah engkau ni begini si dia di bawah tu ya, tama-tama jaja jadi jadi ko. Engkau kata Taiwan si mama pemain ni terpo, siap jagoan yang lain dalam jemaah ni. Aduh tu pun jika kami ni jika sama solusi, jemaah temroku lujan ini agak mian pun pada de. Iu ni Islam Taiwan tu ya jadi jadi dega hagu tu ko. Tidak yau yau terpo jaga aku tu ya bare. แล้วนักการเจียมพัฒนาเรื่องตั้งแต่ก็เป็นทางนี้เนี่ยเนี่ยมาลุ่มยุ่งตั้งแต่เพียงมืออารมณ์เจียมมือลุ่มยุ่งสวาเรื่องเรื่องเชื่อป้ามือเรื่องสิ่งเกี่ยวกับเจ้าเจียมมือจูหลงบีเป็นลาดิสปักกูทวีเต็งสังตัวดูเรื่องเนี่ยตัวอย่างไต้หวันก็ล้อเจียงล้อเจียมพันนิทเอาเรื่องเนี่ยแต่เดี๋ยวมาเรื่องมาชีคันบียัดดีส่งเพื่อจะช้านี่จ้าละดีสุดจะจัดเรื่องก็มีอาจจะหาตัดดีตระก้าที่จะขายหนุ่มมือมือสีละแต่เนี่ยมาอย่างสี่ เองเราทำอะไรอย่างเงี้ยคุณพี่จะเนี่ยมีอะไรต่อยอดเรื่องอยู่ใช่ไหมด้วยส่วนมีเงี้ยจะดีกว่าพี่จะเรื่องดูเรื่องกูแต่ยังไม่พอในเมื่อตั้งแต่ขยันละส่วนใหญ่เนี่ยผู้บังสังเกตดูเป็นกันลีเดียกูเจ้าพัฒนาเรื่องกันพันธุ์สิ่งนี้สัตว์ตั้งแต่นับไปขันยาละเป็นกันลีเดียดูข้าวยามูเรื่องกูทั้งพัฒนาชีวิตมีลูนัสดูพิลลาร์เนี่ยดีต่างกันในนั้นได้บอกใจเอาแต่ตัวเองเช่นชาวขันยามูอดีตดูข้าวยามูเรื่องกูลิลลี่ชูทารุมายาละสาเร่มีเดียร์ တချိန်တည်းမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တပ်မတော်ပေါ်မှာစန့်ကျင်ဘက်အင်အားတရအဖြစ်သဘောမထားပဲဒီမိုကရေစီလမ်းကြောင်းပေါ်ကိုအတူဆွဲခေါ်နိုင်ရေးတစိတ်တဝန်းနဲ့ပူးပေါင်းဆောင်ရွက်လာတဲ့ယက်တီချက်တွေကိုတွေးလာရတဲ့အတွက်ငင်းငင်းလုပ်ငန်းစမှာမျောလင်းချက်အလင်းရောင်ပိုတန်းလာတယ်လို့ယူဆမိပါတယ်
ဒါဂျပန်ကကိုမင်းရဲ့အမြင်မှာ तू ကအခုမှမေးခွန်းမေးမှာပါ။ तू မေးထားတာကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ယက်တီချင်းနဲ့ပတ်သက်ပြီးတော့ EU ပါဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကဘယ်လိုရှုမြင်တယ်လို့ယူဆပါလဲတဲ့။အပေးထောက်ခံမှုကျဆင်းသွားနိုင်လားပိုတိုးလာနိုင်မလား။တက်မတော်အပေါ်မှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကအတိုင်းဝိုင်းရဲ့သဘောထားအမြင်ပြောင်းသွားနိုင်မှာမလားတဲ့။ဒေါက်တာတင့်စေဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါရှင်။ तू ဆိုလိုတာကဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကဒေါက်ဆန်းစုကြည်နဲ့အစိုးရရဲ့ယက်တီချက်ပေါ်မှာဘယ်လိုရှုမြင်တယ်လဲဆိုတာပါ။
ဟုတ်ကဲ့ခင်ဗျအဲဒီလိုကနိုင်ငံတကာဆိုတာကျွန်တော်ဒီမှတ်ချက်ကိုပေးဖို့အတွက်ဆရာကိုလွန်သူဆရာဦးဝင်းကျင်းကိုကျွန်တော်တော့သတိရတယ်ကျွန်တော်ကဆရာဦးနှင့်ကိုဒီမိုကရေစီလို့ရှားမှုမှာနိုင်ငံတကာကကျွန်တော်ဗမာနိုင်ငံရဲ့ပဂိအခြေအနေကိုသိမသိဘူးဆရာဆိုတော့ဦးဝင်းကျင်းကအာတိပြီးတော့မလုပ်ကြတာလည်းရှိတယ်ဆရာလို့ပြန်ပြောပါတယ်ခင်ဗျအဲ့တော့ဒီနေ့တော့အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်မှာပြောဆိုချက်တွေကိုကြည့်လို့ရှိရင်နိုင်ငံတကာကဘယ်လိုယူဆမလဲဆိုတော့သူတို့ယူဆခြင်းတို့တော့ယူဆတယ်သို့တော့ကောင်းတာကတော့ဒီတာဝန်ရှိဆုံးပုဂ္ဂိုလ်အသီးဆုံးပုဂ္ဂိုလ်တကူကနေပဲချိန်နှီးမှန်ကိုတင်ပြခွင့်ရလိုက်တယ်ဒေါ်အောင်ဆန်းစုကြည်ဟာတကားပြောရင်လည်းဒီတနက်နဲ့အချက်လက်ကိုချိန်ခံပြီးပြောတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့စကားတွေဟာအမှန်ဟိုဥရောပသမဂ္ဂဝန်ကြီးမှာဖြည့်ရောက်မဲ့အချိန်နှီးမှန်ကိုပြန်ပြနိုင်တဲ့တွေ့အဲ့နိုင်ငံတွေကလည်းဗမာနိုင်ငံပေါ်မှာဆက်ဆက်နဲ့သဘောထားတွေဟာမှန်ကန်တဲ့ဘက်ကိုဦးတည်လာနိုင်တယ်လို့ဟိုကျွန်တော်မြင်နေခလားဟိုသောတာရှင်တွေဆွေးနွေးကြတယ်လို့ပေါ့ဟိုသတင်းမီဒီယာကိစ္စတွေကလည်းဟိုလွန်ခဲ့တာတွေပါတာဟုတ်တမ်ဘရောအတွက်လည်းပဲဒီတိုင်းပါပဲတမ်ဘရောဟိုဒေါ်အောင်ဆန်းစုကြည်ကသိကောင်းပါတယ်လို့လည်းပြောတာမဟုတ်ဘူးသိဆိုးပါတယ်လို့လည်းပြောတာမဟုတ်ပဲနဲ့ဗမာနိုင်ငံရဲ့လက်ရှိနိုင်ငံရေးနိုင်ငံရေးစီကြောင်းရတမရုံနဲ့လက်တွဲပြီးလုံနိုင်တဲ့ပြူဟာနေသူပြောသွားတာဖြစ်တဲ့တွေ့တမရုံအတွက်လည်းဟိုပို့ပြီးတော့ဟာလာအပြူသဘောဘက်ကိုပို့ပြီးတော့ဟိုရောက်လာအောင်ဆွတ်ဆော်အောင်ကြားတယ်လို့ကျွန်တော်ကပြူသဘောမြင်ပါတယ
်ဟုတ်ကဲ့ဟိုဒီမှာဒုတိယပိုင်းမေးခွန်းဝင်ကြီးဦးရဲထုတ်ကိုမေးချင်ပါတယ်ရှင် NLD အစိုးရအဖွဲ့ဦးဆောင်နေတဲ့မြန်မာဒီမိုကရေစီအရေးမှာတမရုံဘက်ကရောဒေါအောင်ဆန်းစုကြည်တွားခြင်းနဲ့လမ်းကြောင်းအတိုင်းစိရင်စေနာမမနဲ့အတူတကွာတစိတ်တဝန်းနဲ့ပူပေါင်းဆောင်ရွက်လာဖို့ဖြစ်နိုင်မလားရဲ့ဘလို့အကဲဖြတ်ပါမလဲဦးရထွတ်ရှင
်ကျွန်တော်ရဲ့အမြင်ကတော့တမ်ဘရောကပုဂ္ဂိုလ်ပေါ်မူတည်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကသူ့ကိုပေးရထားတဲ့အခမ်းကဏ္ဍအတိုင်းပဲသူအတိအကျလုံဆောင်တယ်လို့ပဲကျွန်တော်မြင်တယ်အဲ့ဒီတည်းလဲပို့ပြီးတော့ခွေရေးယူပြီးတော့လုံမှာမဟုတ်ဘူးအဲ့ဒီတည်းလဲလျှော့ပြီးတော့လုံမှာမဟုတ်ဘူး Long San Suu Kyi letter mabe pipi, Uteng Singh letter mabe pipi, Nang Bae Soa Bae Tete, Tamaro Aro, Kwezi Wong Chi Gaan, Uri Mu Bong Sure Tee Bae, Yat Dibu Lung Bae Lo Chino Tee Mare. Aro Chino Emiye Ma.
Okay, sir. Oh, Dima, who Niman, ဟိုတမတို့ငါးမိနစ်ကျော်ပဲအချိန်ရပါတော့ရေဒေါ်ဆန်းစုကြည်ဟိုအစိုးရအဖွဲ့လက်ထက်မှာပေါ့နော်အခုဟိုတရုတ်နဲ့ပြန်ပြီးတော့ဟိုဦးသိန်းစိန်အစိုးရရောင်းနေတဲ့တရုတ်နဲ့ဟိုကင်းကွာသွားရတယ်ပြီးတော့ပြန်ပြေးလဲဖို့စူးစမ်းရတယ်အများကြီးတွေ့ရပါတယ်တရုတ်ဘက်ကကြတော့လေဒီကမ္ဘာလမ်းစီမံကိန်းကလည်းအရေးကြီးနေတယ်ပြီးတော့မြန်မာနိုင်ငံရဲ့နေဆက်လုံခြုံရေးငြိမ်းချမ်းရေးလုပ်ငန် ီးချင်းတရုတ်နိုင်ငံဘက်ကအစိုးရဟိုအခြေအနေကိုရောက်တော့မှဒေါက်ဆန်းစုကြည်အစိုးရဘက်ကပို့ပြီးရိမ်းလာပါလားဦးအောင်သူငင်တုံးသက်ပေးပါလားရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုပြောရမယ်ဆိုလို့ရှိရင်ခုနဥယျာဉ်ထုတ်ဆွေးနွေးသွားတဲ့အတိုင်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အလုံးရဲ့ frame ဆိုတဲ့ဟိုကျွန်တော်တို့မူပေါင်းဆက်မှတ်ထားပေးပါတယ်ဆိုတော့အဲ့ဒီကြားထဲမှာမှလက်ရှိတက်လာတဲ့ NLD အစိုးရကလှုပ်ရှားခွင့်အချို့တစုံတရာရှိပါတယ်ဆိုတော့ဒါပေမဲ့လည်းလက်တွေ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်ကျွန်တော်တို့ရဲ့ဟိုကစားပိုင်ခွင့်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်တွေကအကန့်အသတ်အများကြီးရှိပါတယ်ဆိုအဲ့ဒီအနေထားမှာကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်မှာကျွန်တော်တို့ကဘာတွေကိုလုပ်နိုင်မလဲဆိုတဲ့ဟာမျိုးလည်းအခက်အခဲရှိပါတယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့ကဟိုအခုမြစ်ဆုံကိစ္စမျိုးကိုဘယ်လိုဆုံးဖြတ်မှာလဲကျွန်တော်တို့ကတချို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စမျိုးဘယ်လိုဆုံးဖြတ်မှာလဲပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့အများကြီးအခက်အခဲရှိတဲ့အနေထားမျိုးဖြစ်ပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ခုနပြောတဲ့ဟိုနိုင်ငံကြီးတွေကိုကစားဖို့တက်စားရင်ကျွန်တော်တို့ကကိုယ့်ရဲ့အခြေခံမူအပေါ်မှာယက်တည်တဲ့ဟိုယက်တည်ချက်မျိုးပေါ့နော်ဗမ်လိုက်ပဲနဲ့ကျွန်တော်တို့ကတက်ကြွတဲ့စသဖြင့်ဒီလိုလှုပ်ရှားမှုမျိုးပေါ့ဆိုတော့ဒီအနေအထားမျိုးပါပဲကျွန်တော်တို့ရဲ့နိုင်ငံကြီးလှုပ်ရှားမှုမူပေါင်းကဆက်ရှိနေလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကိုရဲနိုင်ရေကျမတို့နောက်ဆုံးစောင့်နေလေးလိုင်းမော်ဟာတော်ရရှင်တယောက်ကိုအချိန်ပေးခြင်းပါတယ်ဒီကိုကျော်ထိထိလေးလိုင်းမော်မှာရောက်နေပါတယ်နော်ကိုကျော်တိတိဟုတ်ကဲ့ကျမတို့အချိန်နည်းနည်းနည်းနေပါရဲ့မြင်မြန်လေးဝင်ပြီးတော့ဆွေးနွေးကြရရှိတာမေးမြန်းကြရရှိတာမေးနိုင်ပါရဲ့ရှင
်အများကြီးမရှိပါဘူးကျွန်တော်အနေနဲ့ကဘာဖြစ်လို့ဆိုတော့ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒကိုထောက်ခံပါတယ်ဒီလေးလေးစားပါလေအမေရဲ့ဟိုပေါ့မေဒေါက်တာဆန်းစုကြည်ရဲ့လှုပ်ရှားမှုတွေကပေါ့နော်လက်ရောညီတွေရှိအောင်လှုပ်ရှားသွားလာပြီးတော့ဆက်ဆံနောက်ခုတရုတ်နဲ့ဆက်ဆံမဲ့ကိစ္စလည်းရှိရတဲ့ကြောင့်မို့လို့အခြေအနေကိုကြည့်ပြီးလှုပ်ရှားရတာအားရဝမ်းသာပါလေ
ဟုတ်ကဲ့ဒါကိုကျော်ထိထိမြန်မာနိုင်ငံသူရဲ့သဘောထားအမြင်ပါဆိုတော့ Facebook မှာရေးလာတဲ့သောရရှင်တယောက် East Chow ကလည်းဒီရခိုင်ကိစ္စနဲ့ငញ្ញန်ရေးကိစ္စတွေကတော့မြန်မာပြည်တစ်ခုလုံးပါဝင်ပြီးဆောင်ရွက်ရမယ့်ကိစ္စတွေလို့မြင်ပါတယ်ဒေါက်တာဆန်းသူကြီးကဘလို့ပဲငញ្ញန်ချင်မှတော့ညာလည်းပဲတခြားသူတွေရောမြန်မာပြည်သူတွေပါဝိုင်းဝန်းလိုက်ပါဆောင်ရွက်ရမယ်လို့မြင်ပါတယ်နိုင်ငံသားရေးကိစ္စမှာတော့အောင်မြင်စွာဆောင်ရွက်နေတာပဲတဲ့အမေစုကဆိုပြီးပြောလာပါတယ်ဟုတ်ကဲ့ကျမတို့အချိန်2မိနစ်ပဲလိုပါတော့ရှင်ဒီမှာဟိုပင်တိုင်းပါဝရော့ဆွေးနွေးကြတဲ့ပညာရှင်တွေကိုကျမနေနဲ့အပိတ်မေးခွန်းလေးမေးချင်ပါတယ်နော်ဒီအခုမြန်မာအစိုးရလက်ရှိအစိုးရလက်ထက်မှာဒီရှေ့ဆက်ပေါ်မြန်မာနိုင်ငံသားရေးဆက်ဆံရေးကဒီအနောက်နိုင်ငံတွေနဲ့ဒီတရုတ်အာဆီယံတို့နဲ့ဟိုပုံပြနှွေးထွေးလာတဲ့အခြေအနေအနောက်နိုင်ငံတွေနဲ့လည်းနည်းနည်းလေးဝေးခွာလို့ဖြစ်နေတဲ့အခြေအနေကိုနှစ်ဖက်ချင်းချင်းရှာညှိနိုင်မယ့်အနေအထားမှာရှိပါလားဒါမှမဟုတ်တစ်ဖက်ဖက်ကိုအလေးသာသွားနိုင်လားအဲ့ရနေပြမြန်မာအကျိုးရှိဖို့ဘယ်လိုရိုက်ခတ်မှုရှိနိုင်မှာလဲရှင်ပထမဦးဆုံးဦးရထခတ်တူတူလေးသုံးသပ်ပေးပါနော
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ရင်တရုတ်ကကျွန်တော်တို့ကပို့ပြီးတော့အလေးထားလိမ့်မယ်နှစ်ကတော့မြန်မာနိုင်ငံဟာအထူးကြောင့်ဖြစ်ချင်မှုနိုင်ငံတကာစံနှုန်းတွေနဲ့အညီဆက်ဆံခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအနောက်နိုင်ငံတွေဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့သဘောထားတွေသူတို့ရဲ့စံနှုန်းတန်ဖိုးတွေနဲ့ကျွန်တော်တို့ရဲ့အမျိုးသားကျိုးစီးပွားကိုလိုက်လွန်ကြည့်တွေဖြစ်အောင်ကျွန်တော်တို့ချိန်ဆနိုင်ရသုံးကတော့ဒေတာပြမှာကျွန်တော်တို့နိုင်ငံတစ်ခုဖြစ်နေပါဝင်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအာဆီယံရဲ့အခန့်ကဏ္ဍကိုအခုတည်းပို့ပြီးတော့အလေးထားဖို့လိုတယ်လို့မြင်ပါတယ်ဘယ်လောက်ပါလဲ
ဟုတ်ကဲ့ရှင်ဦးအောင်သူငယ်တုံးသက်ပေးပါရှင်
ဟုတ်ကဲ့ဟိုကျွန်တော်ပထမသုံးသပ်ချင်တာက
ကျွန်တော်အစားစုကြီးလက်ရှိအခုအန်အဒီအစိုးရအနာရစဉ်ကာလမှာပြောလာရှိပါတယ်အထူးသဖြင့်တော့သူကပြီးပတ်စင်တာဒီပလိုမစီရောပြည်သူ့အခြေပြုဟိုကျွန်တော်တို့တန်တမာရေးလုပ်ငန်းဆိုတာမျိုးပြောပါတယ်အခုအချိန်ထိကဒါနဲ့ပတ်သက်ပြီးတော့ဖွင့်ဆိုရှင်းပြမှုဆက်လုပ်တဲ့ဟိုကဏ္ဍတွေအများကြီးအားနေတဲ့ပုံစံမျိုးရှိပါတယ်ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့အဖြစ်တင်တယ်လို့ယူဆပါတယ်ဆိုတ
So a two different on Nanganagaya Sanjay Sanyomo, a two different Nomanangama, Yiji, the CAG local, the Convention Against Torture, the next Nyama Mugu, Sanjay, the Nangara, the voting Yabo. So that solution, Lama Tosin, the Loy Yusabare, the Lotoji Achille, General Yamanga, Damoil, and the Yusua to another General Kiyiku, Sabio, who General Ama.
ท่านายเล่มเลยอยู่ซะบาเลยลูกเราเปล่าจิมาเลยโอเคสิเดี๋ยวเราตั้งชื่อในนี้เอาไปอยู่ซะบาเลยสิสักกันตรงเสร็จแล้วตรงตัดไปบาโอเคประมาณตรงนี้เช็คกันเนาะเนี่ยด้วยสื่อในปกกูนี่เปล่าเลยนะท่านชื่อพอดีผมไปซะดิพอดีผมอยากจะลงชื่อมาหมดแต่ว่าเมื่อกี้กูสอนอยู่ในเนี่ยงั้นก็สักสายกิจสาบาวอะไรไปพอดีผมเป็นสิ่งเป็นกูดีกว่าดิเลยนั่นก็นั่นก็กิจสามาตัวองค์สันสุดีฮะตัวเย่
มิวสิกจูซี่ว่าว่านั่งนั่งเงี้ยเนี่ยที่อยู่อาเซียนอยู่ตรงเฟรกูเอาตรงตรงชั้นในเมื่อปกุพิเตอร์ลูกเจ้าเนี่ยมาเลยโอเคสิโอ้สิเนี่ยได้ยินเรื่องสิสิงห์ก็รอดีมาเลยนี่ก็ชอบที่มาเลยเป็นอะไรมาเป็นเพื่อสุนีไปจ้าเลยวันที่ห้าอุยเอชช์นั่งเงี้ยตรงเด็ดตัวอ้วนตัวเนี่ยอุดมสุนีนับเรียววันยาวสุนีเลยตัวเนี่ยอีเมกันเลยวันเพื่อสุนีเลยตัวเฟซบุ๊กกันเลยมาเช็คเยี่ยมเลยตัวอารมณ์ทุกที่สุดจะมาเลยสิ
ဒီနေ့ထုတ်လို့ရမူကွေးရနိုင်တဲ့မဲ့ဧသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။တိုင်းလေးလိုင်းစီစဉ်ကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေထုတ်လို့တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ webpage page နဲ့ဆိုရင်တော့ voa.email.site ဖြစ်တဲ့burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။